မိရောသာရတန်ရှင်သောဝိညာဉ်တော်ဤနာမတော်များ၌အာမင်။ကျောင်းခင်သည်တင်တော်နေရှိပါစေ။ခြေလာစွာသောညီကိုမောင်နှမအပေါင်းတို့မတ်လ28ရက်နေ့စနေနေ့အတွက်ထောက်ရှိရမယ့်ကြံချက်အနေနဲ့ကတော့တန်ယောဟန်အခန်းကြီး9ခန်းငယ်40ကနေ53ကြံချက်ဖြစ်ပါတယ်။လူစုဝေးတွင်တချို့တို့သည်ဤစကားများကိုကြားကြလျင်ဤသူသည်ဧကံမှန်ပရောဖက်ဖြစ်၏ဟုဆိုကြ၏အခြားသူတို့ကလည်းဤသူသည်ခရစ်တော်ဖြစ်သည်ဟုဆိုကြ၏တချို့မူကားခရစ်တော်သည်ဂါလိလေယာနယ်မှပေါ်ထွန်းလေမည်ခရစ်တော်သည်ဒါဝိမင်းကြီးအမျိုးအနွယ်မှဆင်းသက်လာလေမည်အကြောင်းနှင့်ဒါဝိကြီးနေထိုင်ခဲ့သောဘက်ဒလဟင်မြို့မှပေါ်ထွန်းလာမည်အကြောင်းတို့ကိုစံစာ၌ရေးထားသည်မဟုတ်ပါလောဟုဆိုကြ၏ထို့ကြောင့်ကိုရော၏အကြောင်းနှင့်စလင်း၍လူစုဝေးအတွင်း၌အယူဆကွဲလွဲလျက်ရှိအချို့သောသူတို့သည်ကိုရောကိုဖမ်းဆီးရန်အလိုရှိကြ၏သို့တော်လည်းမြည်သူမြတ်ကိုရောကိုလက်ဖြင့်မထိဝန်ကြချေဗိမာန်တော်အဆောင်များသည်ယဟန်အကြီးအကဲများနှင့်ဖာရိစီထံပြန်လာကြသောအခါဤသူတို့ကသင်တို့သည်သူ့အဘယ်ကြောင့်မခေါ်ဆောင်ခဲ့ကြသနည်းဟုသူအားမေးကြ၏အဆောင်များကလည်းဤသူကဲ့သို့မြည်သူများမဟောပြောဘူးပါဟုဆိုကြ၏ဖာရိစီတို့ကသင်တို့သည်လည်းသူ၏ဆက်ပြားခြင်းကိုခံရကြပြီလောငါတို့ခေါင်းဆောင်များနှင့်ဖာရိစီများတွင်တစ်စုံတစ်ယောက်သည်ထိုသူကိုယုံကြည်သလားဤလူစုဝေးသည်မိုးစေ၏ပညာတရားကိုမသိသောကြောင့်ကျင်းဆိုခြင်းကိုခံကြရပြီဟုဆိုကြ၏ဖာရိစီတို့တွင်သူပါဝင်ဖြစ်၍သခင်စုထံတော်သို့ယခင်ကလာခဲ့ပူသောနီကိုဒီမုစ်ကငါတို့၏ပညာတရားသည်သူတို့၏အကြောင်းကိုဥစွာကြားနာခြင်းမပြုမီသူ၏လုပ်ရများကိုလည်းစစ်ဆေးခြင်းမပြုမီသူကိုစင်ရင်ဆုံးဖြတ်လေးရှိသလားဟုဆို၏ထိုသူတို့ကလည်းသင်သည်လေဂါလိလျာနယ်သာဖြစ်သလားကျမ်းစာကိုလေ့လာကြည့်လျှင်ဂါလိလျာနယ်မှမည်သည့်ပရောဖက်မြမပေါ်ထွန်းသည်ကိုသင်သိရလေမည်ဟုဆိုကြ၏သူတို့အားလုံးသည်အသီးသည်မိမိတို့အိမ်သို့ပြန်သွားကြ၏ဤသည်ကားယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ဖြစ်သည်ခြေလာစွာသောညီကိုမောင်နှမအပေါင်းတို့ဒေသန်ယောဟန်ခန်းကြီး9ခန်းငယ်40ကနေ53ကိုနားထောင်ပြတဲ့အခါမှာထောက်ရှုခြင်းနှစ်ခုကိုစဉ်းစားဖို့နှစ်ခုကိုဝေမျှခြင်းပါပထမတစ်ခုကသခင်ယေရှုကိုကာကွယ်ရည်တည်ပေးတဲ့နီကိုဒီမုစ်နဲ့ဗိမာန်အဆောင်ကာကွယ်ရည်တည်ပေးခြင်းဆိုတာလူပုံဖွဲ့စည်းမှာအမြဲတမ်းလိုအပ်တဲ့အရာဖြစ်တယ်ဥပမာကလေးချမ်းသာမှာပါတဲ့ဗိမာန်တော်အဆောင်တွင်နဲ့မိကောတိမှုစာသခင်စုကိုကာကွယ်ပေးသလိုသခင်စုဘက်မှယက်တိပေးတာကိုကျွန်တော်တို့တွေ့ရပါတယ်။ဘာဖြစ်လို့ကာကွယ်ယက်တိပေးတယ်လဲဆိုတော့ကသခင်စုဟာလူတချို့ရဲ့ပါရဇေဥတွေအထူးသဖြင့်ကျမ်းတဆရာတွေစာဒုစီဥတွေစသဖြင့်အဲ့ဒီလူတွေရဲ့မတရားအပြစ်တင်စွပ်စွဲခံရတာတွေမတရားငြင်းပန်းနှိမ့်ဆက်ချင်တာတွေမတရားမမှန်တဲ့င်းတွေလွင့်တာတွေအမုန်းစကားတွေပြောတာတွေသခင်စုနဲ့ပတ်သက်နောက်ဆုံးမှာတတ်ဖြစ်ဖို့အစီအစဉ်ဆွဲတာတွေဆိုတာဖြစ်တည်တဲ့ကြောင့်အဲ့လိုဖြစ်ရတဲ့ကူအဖြစ်မခံဘဲနဲ့မှန်တရားဘက်မှာယက်တည်တဲ့ဗိမာန်တော်အဆောင်တင်တဲ့နီကိုဒီမုစ်ကဲ့သို့သောလူတွေဟာဖြစ်ရင်လူပုံတိုင်ဝဲမှာအမြဲတမ်းလိုအပ်တယ်ဆိုတဲ့သင်ခန်းစာလေးကြပါတကယ်တော့သခင်ယေရှုဟာမဟုတ်မမှန်တာဘာမှမပြောသလိုမဟုတ်မမှန်တဲ့စကားလည်းဘာတခွန်းမှမပြောခဲ့ပါဘူး။တခုရှိတာကပြောသင့်ပြောထိုက်တဲ့စကားတွေပြောရမယ့်စကားတွေနဲ့လှုပ်သင့်လှုပ်ထိုက်လှုပ်ရမယ့်အလုပ်တွေကတော့စိတ်မမှပြောဆိုလှုပ်ကင်ခဲ့တာတော့ရှိတယ်။ဒါဟာလည်းပဲသူ့ရဲ့ mission သူ့ရဲ့အလုပ်ဖြစ်တည်အတွက်ကြောင့်သူရဲ့ချုပ်ဆောင်ခြင်းဖြစ်ပါကျွန်တော်တို့လည်းပဲကျွန်တော်တို့ရဲ့ mission ကျွန်တော်တို့ရဲ့ခေါ်တော်မူခြင်းနဲ့ရှင်သွဲဆက်နွယ်တဲ့အလုပ်ဒီဘာလဲဆိုတာကိုတော့ပြီးအောင်လုပ်ပြီးဖြစ်အောင်ဖန်တီးဖို့လှုပ်ဆောင်ဖို့လိုတယ်မတရားတာတွေကိုမြင်ရင်လည်းပဲမသိခြင်းဟန်ဆောင်တာမျိုးမလုပ်ဖို့ပြောဆိုဆုံးမသွန်သင်ပြီးရင်လည်းပြောဆိုဆုံးမသွန်သင်ကြဖို့က ျွန်တော်လူတိုင်းမှာတာဝန်ရှိတယ်။ဒီအမှန်တရားနဲ့သူ့တော်ကောင်းတိုင်းမှာဒါကြီးလို့လုပ်ရမှာတာဝန်ရှိတယ်။လုပ်ကြောက်ကြရမယ်။စိုးရင်ဒါတို့ကြောက်ရွံ့တာတို့အားနာတာတို့အဲ့ဒီအတွက်ကြောင့်အမှန်တရားတွေဟာဘယ်တော့မှဒီကောင်းမထောင်နိုင်တော့တဲ့အပိုင်းကြီးဖြစ်တယ်လို့နော်မတရားစွာဖြင့်များစွာသောအသက်ဒီဆုံးရှုံးရတာတို့အခွင့်အရေးတွေဆုံးရှုံးရတာတို့ဖြစ်တယ်။အဲ့ဒါတရားခံပြီးဘာလုပ်လဲလို့မေးလာလို့ရှိရင်တရားခံဆိုတာတိလျက်နဲ့ယက်တီမပေးတာတို့မကာကွယ်ပေးတာဒါတရားခံပြီးပဲဖြစ်တယ်။အဲ့ဒီထက်မှကျွန်တော်တို့ပါသလားဆိုတာတော့စဉ်းစားစရာတစ်ခုဖြစ်တာပေါ့စစ်ဆေးစရာပေါ့ကိုရှင်ကို။ဒါကြောင့်လဲသခင်စုမကြိုက်တဲ့သူတွေကဆွဆွဲပြောဆိုတပ်ဖြတ်သုတ်တင်ဖို့စ조사လုပ်ကြတာကျွန်တော်တို့အားလုံးအသိပဲဖြစ်ပါနောက်ဆုံးတော့လည်းပဲသဖြစ်အောင်လည်းသကြတာပဲကာတင်သတ်ခံရတာဒါသခင်ခရစ်တော်ရဲ့ဘဝအသက်တာနဲ့သခင်ခရစ်တော်ရှောက်လန်းတဲ့လမ်းစဉ်ရှောက်လန်းတဲ့လမ်းဟာကားရင်လမ်းသူ့ရဲ့ဘဝအဆုံးကအသက်ဝါကားတယ်ဒါသခင်စုပြတ်သားပွားခဲ့တဲ့မှန်ကန်သောအသက်တာပေါ့လေကျွန်တော်တို့လည်းခရစ်တော်နောက်လိုက်လို့မိမိကိုယ်ကိုမိမိသတ်မှတ်ထားလို့ရှိရင်အတည်ပြုထားလို့ရှိရင်အမှန်တရားဘက်မှယက်တီပြတဲ့နောက်မတရားတွေကိုစန့်ကျင်ပြီးပြောဆိုရဲကြဖို့လိုတယ်။ဒါဟာကျွန်တော်တို့ရဲ့ခေါ်တော်မူခြင်းကတောင်းဆိုလာတဲ့မစ်ရှင်အလုပ်တစ်ခုပဲဖြစ်ပါတယ်။အခင်ခရစ်တော်ရဲ့ဘဝနဲ့လမ်းစဉ်ပဲဖြစ်ပါတယ်။ချလာစွာသောညီကိုမောင်နှမပေါင်းတို့ဒုတိယနဲ့နောက်ဆုံးတစ်ချက်ကလေးကျွန်တော်တို့အတူတူစဉ်းစားဖို့ကတော့သခင်ဇုဟာအဆိုးကိုအကောင်းနဲ့အနိုင်ယူတယ်အမုန်းကိုချစ်ချင်းနဲ့အနိုင်ယူတယ်ဆိုတဲ့အရာကိုလေးနဲ့စွာဖြင့်ထောက်ရှုစဉ်းစားဖို့ဖိတ်ခေါ်ပါတယ်သခင်စုရဲ့အောင်မြင်ခြင်းဟာကားတိုင်းဖြစ်ပါတယ်လက်ဝါးကားတိုင်းဖြစ်ပါတယ်သူရဲ့အောင်မြင်ခြင်းဟာစိန်စီတဲ့နန်းတော်ကြီးမဟုတ်ဘူးသခင်စုရဲ့အောင်မြင်ခြင်းဟာကားတိုင်းပေါ်မှာဖြစ်ပါတယ်သခင်စုဟာသူ့ရဲ့အောင်မြင်ခြင်းကိုကားရင်ပေါ်မှာရယူခဲ့ပါသခင်စုဟာသူ့ရဲ့အောင်မြင်ခြင်းတရဖူးကိုကားရင်ပေါ်မှာတည့်ယူခဲ့ပါတယ်ဒါကိုအထူးစဉ်းစားကြဖို့လည်းပဲတိုက်တွန်းချင်ပါတယ်အထူးသဖြင့်ဒီဝါရင်းချင်းကာလမှာပေါ့လေသခင်စုဟာလူဖြစ်ကိုယူတဲ့အခါမှာအောင်မြင်မှုလမ်းဟာဖြစ်ကားရင်လမ်းပဲဖြစ်ပါအောင်မြင်မှုတရဖူးဟာကားရင်ပေါ်မှာရှိတယ်အဲ့ဒါကိုပြတ်သက်သွားလမ်းဒီပဲလမ်းနဲ့ကားတိုင်းလမ်းကားတိုင်းကိုထမ်းပြီးသွားတဲ့လမ်းအဲ့ဒီလမ်းရဲ့အဆုံးမှာအောင်မြင်မှုတရဖူရှိတယ်ဘယ်မှာလဲကားတိုင်းပေါ်မှာဖြစ်ဒါတွေဟာတကယ်အမှန်တရားတွေပဲဖြစ်ပါတယ်ဒါကြောင့်မလို့ခဲတော့ခဲခဲတဲ့စူးခင်းလမ်းကိုလျှောက်ပြီးကားတိုင်းပေါ်မှာအောင်မြင်မှုတရဖူကိုရယူဖို့ဆိုတာကျွန်တော်တို့ရဲ့ဉာဏ်မှန်းချက်ပဲဖြစ်တယ်စူးခင်းလမ်းကိုလျှောက်သွားတယ်ဆိုတဲ့နေရာဆူးတွေကိုဖယ်ပြီးသွားတာမဟုတ်အဲ့ဒီဆူးပေါ်ကိုနင်းပြီးတော့နောက်ကားတိုင်းပေါ်မှာနံပြီးတော့လှန်တဲ့ထိုးခံပြီးသွေးတွေအလုံးသွန်လောင်ပြီးအသက်ဆွန့်ခဲ့တာဒါသခင်စုရဲ့လမ်းနဲ့သခင်စုရဲ့ပြတ်တက်ခဲ့တဲ့အောင်မြင်ခြင်းတရဖူပဲဖြစ်ပါဆူးတွေကိုဖယ်ပြီးသွားတာမဟုတ်အပေါ်မှာနင်းပြီးသွားရတယ်ဆိုတာကိုတော့ကျွန်တော်တို့အားပြတ်တာဒါကြောင့်ယဟန်ရှင်လူအလုံးယဟန်တွေရောသူတော်စင်အလုံးလူတွေအားလုံးခင်ခရစ်တော်ရဲ့လမ်းစဉ်သီးသာလျင်သာဝရကောင်းဝင်ချမ်းသာဆိုတဲ့ကြီးမားတဲ့ဆုလာရရှိဖို့ရောက်ရှိစေတဲ့လမ်းပြီးအခင်စုရဲ့ကားတိုင်းလမ်းဖြစ်တယ်။ကားတိုင်းဘကိုတက်ပြီးတဲ့နောက်အဲ့ဒီအောင်မြင်သရဖူကိုတဲ့ယူရမှရတယ်။ဒါကြောင့်ကျွန်တော်တို့တော့ခင်စုရဲ့လမ်းဖြစ်တဲ့ဆုခင်တဲ့လမ်းကိုဆုမဖယ်ပဲနင်းသွားရမယ်။ကားရင်ဘောကလေးပဲခက်ခက်ခဲခဲနဲ့လက်နှစ်ဖက်တန်မှုခြေတော့တွေတန်နေရိုက်တန်နဲ့ထိုးခံပြီးဒီတရဖူကိုရယူရမှာဖြစ်သည့်အကြောင်းကျွန်တော်တို့ကြောက်တယ်မှန်တယ်ခက်တယ်ဆိုတာလည်းသိတယ်မှန်တယ်သို့တော့ကျွန်တော်တို့နဲ့တူကိုရောရှင်ပြီးပါရှိတော်မူမယ်ကျွန်တော်တို့လိုအပ်တဲ့ခွန်အားလိုအပ်တဲ့မကြောက်စိတ်လိုအပ်တဲ့ကျေးဇူးတော်ကိုကိုယ်တော်ရှင်အမြဲတမ်းပေးမယ်ဆိုတာကိုဆုတောင်းခြင်းနဲ့ဒီကားတိုင်းခီးကိုလျှောက်ပြီးတဲ့နောက်ဒီအောင်မြင်ခြင်းတရဖူကိုရယူနိုင်ကြပါစေ။သူ့ရဲ့တုန်တင်ခြင်းအလုံးလည်းပဲဒီတိုင်းပဲဖြစ်ပါ။ရန်သူကိုချစ်ပါ။မိမိကိုညှင်းမှန်းနှိပ်စက်တဲ့သူတွေအတွက်ဆုတောင်းပေးပါ။ ပါတစ်ဖက်ရိုက်နောက်တစ်ဖက်ပြန်ပေးပါဆက်ပြီးတော့သခင်ခရစ်တော်ရဲ့တွင်တင်ချက်တဲ့အားလုံးဒီဟာသူရဲ့နှုတ်တော်ထဲစကားဖြစ်တဲ့နှုတ်ကပတ်တော်ထဲမှာရှိတယ်။နှုတ်ကပတ်တော်ကိုအမြဲတမ်းဖတ်ပြီးထောက်ရှုပြီးကျင့်ကြံနေအောင်ကြိုးစားပါဖျားရှင်ဒီကျွန်တော်အရောက်တိုင်းကိုကောင်းကြီးပေးပါစေ။